ရုရှားနိုင်ငံမှာလာမယ့် 2018 သမ္မတရွေးကောက်ပွဲမှာတိုင်ခင်လက်ရှိလုံခြုံရေးဆိုင်ရာဌာနအများစုပါဝင်မဲ့ကြီးမားတဲ့ဝန်ကြီးဌာနအသစ်ကြီးတစ်ခုကိုဖွဲ့စည်းဖို့အတွက်စီစဉ်နေတယ်လို့အမည်မဖော်လို့တဲ့သတင်းရင်းမြစ်ကိုကိုးကားပြီး Common Sense Russia သတင်းစာကဒီသတင်းပတ်ထဲမှာဖော်ပြပါတယ်။ဒီဩဇာကြီးမားတဲ့ဌာနကြီးကိုရုရှားလို MGB လို့အတိုးောက်ခေါ်မဲ့နိုင်ငံလုံခြုံရေးဆိုင်ရာဝန်ကြီးဌာနလို့ခေါ်တင်မှာဖြစ်ကြောင်းလည်းသတင်းမှာဖော်ပြပါတယ်။ဒါအရင်ရုရှားအာဏာရှင် Joseph Stalin လက်ထက်က1946ခုနှစ်ကနေ53ခုနှစ်သူသေဆုံးချိန်ထိဖိနှိပ်အုပ်ချုပ်မှုတွေလုပ်ခဲ့တဲ့ဌာနကိုပေးထားတဲ့နာမည်နဲ့အတူတူပဲဖြစ်ပါတယ်။ Stalin ကိုကလွန်ခဲ့တဲ့နောက်ပိုင်း MGB ကိုနာမည်ပြောင်းပြီးနိုင်ငံတော်လုံခြုံရေးကောင်စီလို့ခေါ်တဲ့ KGB လို့ခေါ်တွင်ခဲ့တာဖြစ်ပါတယ်။အခုဌာနသစ်ဖြစ်တဲ့ MGB ဟာ FSB လို့ခေါ်တဲ့လက်ရှိဗဟိုလုံခြုံရေးဌာနသမရကိုစောင့်ရှောက်ရတဲ့ SPB အပါအဝင်ထိပ်တန်းအရာရှိကြီးတွေကိုစောင့်ရှောက်ရတဲ့FSO လိုလုံခြုံရေးဌာနတွေကိုပေါင်းစုဖွဲ့စည်းမှာဖြစ်ကြောင်းလည်းသတင်းမှာဖော်ပြပါတယ်။ဒါ့ပြင် MGB ထဲမှာနိုင်ငံရုရှားရဲ့နိုင်ငံပြန်ပထောက်လှမ်းရေးဆိုင်ရာ SVR ဌာနလည်းပါဝင်မှာဖြစ်ပါတယ်။ဒီ MGB ဌာနထောက်လှမ်းရေးလုပ်ငန်းတွေကလည်းနိုင်ငံတွင်းအရေးပါတဲ့ရာဇဝတ်မှုကင်းတွေကိုကင်တွယ်မှာဖြစ်တယ်လို့ MGB ဝန်ထမ်းတွေဟာပြည်ထောင်ရေးနဲ့စုံစမ်းထောက်လှမ်းရေးကော်မတီတွေအပါအဝင်ရုရှားနိုင်ငံတွင်းကြံလုံခြုံရေးဌာနတွေရဲ့လုပ်ငန်းတွေကိုလည်းကြီးကြပ်မှာဖြစ်ပါတယ်။